မြန်မာနဲ့အိန္ဒိယကြားမိုးရစေဝါမောင်ခိုကူးမှုတွေကိုထိန်းချုပ်နိုင်ရင်းနဲ့ထော်လိုင်းသတင်းတွေပြန်လည်ဖလှယ်ချဖို့အတွက်သဘောတူလိုက်ကြပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားငါးချိန်မြောက်မိုးရစေဝါထိန်းချုပ်ရေးပူးပေါင်းဆောင်ရွက်မှုကြတာရင်းတွေစီဝေးပြီးမှအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်ပြီးဒီမိုးရစေဝါဖန်ဆင်းမှုတွေကိုနောက်ဆက်တွဲစစ်ဆေးနိုင်ရေးထော်လိုင်းသတင်းတွေအချိန်ကြိုက်ပို့သွားမယ်လို့မနေ့ကပြောလိုက်ပါတယ်။ဒီထုတ်ပြန်ချက်အရဘိန်းဖြူနဲ့ ATS ကရာဘစိတ်ကြွစေအဖက်တမီမျိုးအိန္ဒိယနိုင်ငံထဲခိုးဝင်လာတာကိုအိန္ဒိယဘက်ကလေထားပြောခဲ့တယ်လို့ဆိုပါတယ်။အိန္ဒိယကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တဲ့မွေးစေးထင်းချုံရဲ့ပြည်တော်ညွှန်ကြားမှုချုပ် Rakesh Astana ကမြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဒီမွေးစေးသုံးဆွဲမှုတွေမြန်မာလာနေတာကအိန္ဒိယအတွက်အဓိကစိုးရိမ်မှုကြီးဖြစ်တယ်လို့ဆိုပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့မွေးစေးဝါတာစီနေနေရဲတပ်ဖွဲ့မှုရဲဘုံမှုချုပ်ဝန်းနိုင်ကလည်းဒီရာဘစိတ်ကြွေထုတ်လုပ်တာတိုးလာတဲ့ချင်းချမှုတွေကဒေတာရင်းစိုးရိမ်မှုကြီးဖြစ်လာတယ်လို့ပြောခဲ့ပြီးဒီမှုစေးနဲ့ထုတ်ဖို့ဓာတုကုန်ချံခိုးသွင်းတဲ့သတင်းတွေကိုအစင်တိုင်းမှာမျှဝေကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျ